တရုတ်နဲ့အိန္ဒိယနိုင်ငံတပ်အင်အားတွေတိုးချဲ့ချထားတဲ့ဟိမဝန္တာတောင်တန်းအနောက်ပိုင်းနယ်စပ်မှာတပတ်တပ်တွေအကြားခက်ရက်ဖြစ်ပွားရာကအိန္ဒိယစစ်သား20သေဆုံးခဲ့တယ်လို့အိန္ဒိယစစ်တပ်ကမနေ့အင်္ဂါနေ့ကပြောပါတယ်။တပတ်ရာပွဲတင်းနာတွေကဖြစ်ပွားခဲ့ရမှာအသေးအပြောက်ရှိခဲ့ကြောင်းနဲ့အိန္ဒိယဘက်ကအရာရှိတဦးနဲ့စစ်သားတဦးသေဆုံးကြောင်းတင်းမာမှုလျှော့ချဖို့တနင်္ဂနွေအစစ်အပြေအရာရှိတွေတွေ့ဆုံဆွေးနွေးတွေ့ကြောင်းအစိုးရသတင်းတွေမှာဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ပြထန်ထန်တရားရရှိထားတဲ့စစ်သား19ဦးထပ်မံသေဆုံးကြောင်းအိန္ဒိယစစ်တပ်ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့အသေးအပြောက်နဲ့တရားရမှုအကြောင်းမပြောဘဲအခင်းဖြစ်ပွားခဲ့တာကိုသာအင်ကန်နေကအတူပြုကြေညာခဲ့ရမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရာဇော်လျန်ဂျန်းကအိန္ဒိယစစ်သားတွေနဲ့လက်ကိုနှစ်ကြိမ်ကျော်ဖြတ်ပြီးတရုတ်စစ်သားတွေကိုရန်စတိုက်ခတ်ခဲ့လို့သေဆုံးတရားရမှုတွေရှိတယ်လို့ပြောပါတယ်။မိုင်ပေါင်း1400ကျော်ရှိရတဲ့နိုင်ငံတကာမှာတတိပတ်အတော်ကြာတင်းမာနေတဲ့အခြေအနေတွေကြောင့်တိုက်ရင်အားတွေတိုးချဲ့ချထားခဲ့တာပါ။တစ်ဖက်တပ်သားတွေကြောင့်ပကြကနထိတ်တရင်ဆိုင်တာတွေရှိခဲ့ပေမဲ့အခုလိုအသက်သေဆုံးမှုမျိုးမရှိခဲ့တာဆက်စုပ်နဲ့အတော်ကြာခဲ့ပြီဖြစ်ပါတယ်။